ဒီရန်နျူကလီးယားရဲ့သဘောတူညီချက်မှာပြောင်းလဲရေလုပ်ဖို့ဥရောပကလုပ်ဖို့ကံပဲတွေနဲ့ပြီးခဲ့တဲ့သတင်းဘက်ကအပြုသဘောဆောင်ဆွေးနွေးတာတွေရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်ပြီး2025ခုနှစ်ကချုပ်ဆိုတဲ့သမိုင်းဝင်သဘောတူညီချက်ကနေနှုတ်ထွက်ဖို့သမရဒေါ်နယ်ထရမ့်ကဆုံးဖြတ်လာမယ်ဆိုရင်တခြားလှုပ်ဆောင်နိုင်ပွဲရာအစီအစဉ်တွေကိုလည်းရေးဆွဲနေတယ်လို့ပြောပါတယ်။ဥဆောင်ဆွေးဆက်နေနိုင်နေသူနိုင်ငံသားရေးဌာနမူဝါဒရေးဆွဲရေးဆိုင်ရာညွှန်ကြားမှု Brian Hook ကသတင်းတော့တွေကိုဗိုလ်ရင်းနေမှာလို့ပြောတာပါ။ဤရန်နျူကလီးယားရဲ့သဘောတူညီချက်ကအားနည်းချက်တွေလို့သမ္မတထရမ့်ကမြင်လာရီကိုဖြေရှင်းမဲ့ပြည့်စွယ်သဘောတူညီချက်တစ်ခုရဖို့ဒီတင်ကျင့်တဲ့ဂျာမီတို့နဲ့အမေရိကန်ကဆွေးနွေးကြသည်ပြီးနောက်ဆုံးရသတ်မှတ်ထားတဲ့မေလမှာသဘောတူညီချက်ရပါမလားဆိုတာသူမကန့်မှန်းနိုင်ဘူးလို့ Brian Hook ကပြောပါတယ်။ဤရန်ပေါ်ချက်မှတ်ထားတဲ့တန်ခတ်ရည်ရွယ်မှုရှော့ပေါ်တက်တော်ခွင့်ကိုဤရန်နျူကလီးယားရဲ့သဘောတူညီချက်ထဲမှာပါတဲ့အတိုင်းတက်တန်းထပ်တိုးပေးမလားဆိုတာမေလ၁၂ရက်နေ့မှာသမ္မတထရမ့်အစိုးရကဆုံးဖြတ်ရမှာဖြစ်ပါတယ်။